ပမောမြေကြီးနားကားလမ်းလိုင်ဇာနဲ့ဝိုင်းမော်ကြားကစစ်ကောင်စီတပ်စခန်း10ခုလောက်ကိုပြီးခဲ့တဲ့စနေနေ့မနက်ခင်းကတည်းကစတင်ပြီးကရိုင်နဲ့ပူးပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာညနေပိုင်းမှာတော့တပ်စခန်းကြီးငယ်10ခုလောက်ကိုတင်းယူခဲ့တာပါတနင်္ဂနွေနေ့သခေါင်ရံချိန်မှာတော့တပ်စခန်း2ခုထပ်မံတင်းယူခဲ့ပြီးရွှေချောင်းပင်ခြေဆိုင်ခမရ311တပ်စခန်းမှာတိုက်ပွဲဆက်လက်ပြင်းထန်နေကြောင်းကရိုင်ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ
်နိုင်စာဝိုင်းမော်ကားလမ်းကြောမှာတိုက်ပွဲဆက်ဖြစ်နေပါတယ်မင်းကတောင်ရံနောက်မှာဝိုင်းမော်နာကခါရှိရွာမှာဟိုစက်ကစရီခွန်းနေတဲ့နေရာတွေဘောတော့ရှင်းလင်းလိုက်ပြီ။နောက်တမောင်ရံတကားဦးချင်းမှာတက်ဆွေးထားတဲ့သစုခန်းကိုလည်းမင်းကအဲဆက်တနာရီကျော်ချင်းမှာဘလုံးတင်ပိုက်လို့ရပါပြီ။ညတော့ကိုကအဲတုံးနစ်တက်မှာတက်ပွဲတွေဆက်ရှိပါတယ်ခင်ဗျာ။အဲ့ဒါတော့ဟိုရှင်းအောင်ပြန်ခုတ်တယ်
စစ်ကောင်စီရဲ့မြောက်ပိုင်းတိုင်းစစ်တနာကျုပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာရှိတယ်လို့လေချောင်းကလည်းတိုက်ခိုက်တာတွေရှိနေပါတယ်ဒီတိုက်ပွဲတွေဟာ၈ရက်နေ့ကစတိုက်တာဖြစ်ပြီးဒီ၃ရက်အတွင်းမှာအဓိကစခန်းကြီးတွေဖြစ်တဲ့ဝထောင်ပွန်ချင်းအင်ဦးကောင်ကစူးလုံဆော့ပွန်အပါဝင်အောင်မြေ၁အောင်မြေ၂ခါရှိစတဲ့စခန်းငယ်တွေပါဆိုရင်စခန်း၁၀ခုခန့်ရှိကြောင်းဆက်ပြောပါတယ်ဝိုင်းမော်ဒေသခံတူကတော့ KIA ကတရုတ်ကနေညကတင်ယူခဲ့တဲ့ခါရှိရွာဟာဝိုင်းမော်မျိုးနဲ့နှမိုင်ခန့်အကွာမှာရှိနေတယ်လို့ဝိုင်းမော်ဒေသခံတွေဟာတင်းရှောင်ဖို့ပြင်ဆင်တာတွေရှိနေကြောင်းပြောပါတယ်
။ဒီကိနာဘုံမောနန်ကဘုံမောနေတက်ခဲ့ရင်ဝိုင်းဘုံမျိုးအဝင်ခါရှိရောင်ရောက်နေပြီ။အဲ့ဒါလုံးဆုံးစီးကြောင်းကနံပါတ်၃မှာချက်မကျော်။အဲဝိုင်းမော်ဒေသခံတွေကတော့အခုဘုံမောကိုရှောင်ဖို့ပြင်နေကြတယ်နေခါတရှိနေပြီ။ဘုံကလည်းနင်းနေပြီပေါ့
။လက်ရှိတိုက်ပွဲပြင်းထန်နေတဲ့နေရာဟာဝိုင်းမော်မျိုးတောင်ဘက်မြကြီးနားဘုံမောလမ်းကျောမှာဖြစ်ပြီးဝိုင်းမော်မျိုးအရှိတ်ဝိုင်းမော်ကံပိုက်တီလမ်းကျောကဝီယန်နဲ့ဝါရှောင်ကြားမှာလဲကရင်ရင်နဲ့ပူပေါင်းတက်တွေရောက်ရှိနေပြီဖြစ်ကြောင်းဝိုင်းမော်ဒေသခံကပြောပါရယ်ဝိုင်းမော်မျိုးဟာစီရီးယားချင်းချောက်ခံရတဲ့အခြေအနေမှာရှိနေချိန်မှာပဲပူတာအူမြို့နယ်နဲ့မိုးမောက်မန်စီဘက်မှာလည်းတိုက်ပွဲတွေဆက်ရှိနေကြောင်းဘုံကြီးနော်ဘူးကပြောပါရယ
်ပူတာအူဘက်ကတည်းကစူရာပေါင်းတက်ကိုဆင်းလာတဲ့စစ်ကြောင်းတွေပူတာအူဘက်ကပြန်ဝင်သွားတာတော့မကြားမိပါဘူးဟိုစူပီယာဘက်ဝန်ချီမှာတော့တိုက်ပွဲဖြစ်သမှစူပီယာမယူအာရီကိုတော့မီးရှို့လိုက်ရဲဆိုတဲ့တရင်တော့ကြားပါတယ်ဒါမှတကယ်ပြပြဆုံးဆုံးကတော့မကြားရသေးပါဘူးခင်ဗျာဟိုမိုးပေါင်းတို့မန်စီတို့ပဲမှာတော့အတပ်ပဲတော့ရှိပါတယ်ဟိုဘလို့အတိအကခန်းနေတော့တင်းတာတော့မရှိသေးပါဘူ
းမေလ၁၈ရက်နေ့ကမြကြီးနားခြေဆိုင်နန်းပောင်လေတက်စခန်းကို KIA ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းနဲ့စစ်ကောင်စီတပ်ကလည်းလက်နက်ကြီးနဲ့ပြန်လည်ပစ်ခတ်ရမှာပမ်မတီရက်ွက်ထဲကြာရောက်ပြီးတော့အရသားတွေထိခိုက်ဒိဆုံးခဲ့ကြောင်းကချင်သတင်းဌာနအချို့ကဖော်ပြပါရယ်ကချင်ပြည်နယ်ကတိုက်ပွဲတွေနောက်ဆုံးအခြေအနေကိုစစ်ကောင်စီကသတင်းထုတ်ပြန်တာမတွေ့ရပေမဲ့စစ်ကောင်စီရဲ့သတင်းတွေကိုဖော်ပြလေးရှိတဲ့ News of Myanmar Telegram Channel မှာတော့ KIA နဲ့ PDF ပူးပေါင်းတပ်တွေကပမ်မတီရက်ကွက်အတွင်ပြစ်ခတ်တာကြောင့်အရသား3ဦးဒိဆုံးပြီးတော့10ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းဖော်ပြထားပါရယ်နန်ပောင်လီတက်စခန်းကိုမေလ5ရက်နဲ့ April 19ရက်နေ့တွေကလည်း short တုံးနဲ့ပြစ်ခတ်ခဲ့ကြောင်းကချင်ပြည်နယ်ခြေစိုက် PDF တပ်ဖွဲ့တွေကသတင်းထုတ်ပြန်ထားတာတွေရှိလို့ပါခင်ဗျာ